အမေရိကန်သမ္မတဟောင်းဂျီမီကာတာဟာဧပြီလ2ရက်နေ့ကမြန်မာနိုင်ငံကိုရောက်ရှိနေပြီးအခုနေပြီးတော့မှရောက်ရှိနေပြီဖြစ်ပါတယ်။ဒါဟာမက်လာ29ရက်နေ့ကနေဧပြီလ6ရက်နေ့အထိနီပေါ်နဲ့မြန်မာနှစ်နိုင်ငံတို့ကိုတွားရောက်တဲ့ခရီးစဉ်ရဲ့တစ်စိတ်တစ်ပိုင်းလည်းဖြစ်ပါတယ်။နီပေါ်မှာရောက်ရှိနေတဲ့သူ့ရဲ့ကာတာစင်တာအဖွဲ့အစည်းကနေဒီနှစ်နောက်ပိုင်းမှာကျင်းပမယ့်ရွေးကောက်ပွဲတွေကိုလေ့လာဆောင်ကြည့်မယ်လို့သမ္မတဟောင်းကပြောခဲ့ပါတယ်။အကြောင်းပြေဆုံးကိုတော့ဒေါ်လာလာတန်ကတင်ပြပေးမှာဖြစ်ပါတယ်ရှင်
။ဟုတ်ကဲ့။သမရဟောင်းဂျီမီကာတန်နဲ့ဇနီးတဲ့ရော့စလင်ကာတာတို့ဥဆောင်တဲ့ကိုစလေဘွတ်ဟာနီပေါ်နိုင်ငံကိုပြီးခဲ့တဲ့သတင်းပတ်ကဆက်ရောက်ခဲ့တာဖြစ်ပါတယ်။သူတို့ရဲ့ခီးစဉ်တွင်ပြုပြင်ပြောင်းလဲရေးဖော်ဆောင်နေတဲ့နီပေါ်နိုင်ငံမှာထိတ်တန့်အစိုးရရရှိတွေနဲ့တွေ့ဆုံခဲ့တယ်လို့နိုင်ငံရေးပါတီခေါင်းဆောင်တွေအပြင်တမန်လူအဖွဲ့စည်းကကိုစလေတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။ဒါအပြင်ဒီနှစ်နောက်ပိုင်းမှာကျင်းပပြင်မယ်လို့ယူဆရတဲ့ကာလကြာရှည်ဆိုင်းငံ့ခဲ့တဲ့ရွေးကောက်ပွဲကိုလည်းသူရဲ့ကာတာစင်တာအနေနဲ့စောင့်ကြည့်လေ့လာသွားမှာဖြစ်တယ်လို့သမရဟောင်းကာတာကပြောပါတယ်။ဒီနာနေ့ကခတ်မန်းတူးမှာကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာမစ္စတာကာတာကနီပေါ်နိုင်ငံမှာမကြသည်မီကတိုးတက်မှုတွေတွေ့ရှိခဲ့ရလို့သူ့အနေနဲ့အားတည်မိတဲ့အကြောင်းနဲ့ဒီမိုကရေစီကိုဖော်ဆောင်ဖို့နီပေါ်နိုင်ငံရဲ့တန်ဋိဌာန်ခိုင်မာမှုကိုလည်းချီးကျူးတဲ့အကြောင်းသတင်းတောက်တွေကိုပြောခဲ့ပါတယ်။ဒါပေမဲ့လို့လေဖွဲ့စည်းပုံအခြေခံဥပဒေမူကြားရေးဆွဲရေးနဲ့ပတ်သက်လို့လှုပ်ဆောင်ချက်တွေအများကြီးကြန့်ရှိနေသေးတယ်လို့သူကပြောပါတယ
်။ I've been disappointed at the failure of the parliament to complete
လွတ်တော်အနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုရေးဆွဲနိုင်ခဲ့ခြင်းမရှိခဲ့တဲ့အတွေ့ကျွန်တော်အနေနဲ့သိက္ခာစိတ်ပြတ်မိပါတယ်။လက်ရှိအစီအစဉ်ကိုတော့ယာယီအဖြစ်ကျွန်တော်ရှုမြင်ပါတယ်။ဒါဟာရွေးကောက်ပွဲကျင်းပနိုင်မှုတစ်ချိန်သုံးရေးပေါ်အစီအစဉ်ပါပဲ။နီပေါ်မှာအများရှုမြင်ကြတယ်လို့ကျွန်တော်ထင်တဲ့အချက်ဖြစ်တဲ့ကျွန်တော်လဲထောက်ခံတဲ့အချက်ကရွေးကောက်ပွဲကိုဂျွန်လမှာကျင်းပနိုင်မှာမဟုတ်ပါဘူး။မော်တော်ရာသီအပြီးမှာကျင်းပနိုင်မှာမို့နိုဝင်ဘာလလောက်မှာဖြစ်မယ်လို့ကျွန်တော်ထင်ပါတယ
်။နီပေါ်နိုင်ငံဟာအရင်ဘရင်ဂျန်နန္ဒာကိုသူ့ရဲ့အာဏာရှင်အုပ်ချုပ်မှုဆွန့်လွတ်စေဖို့လန်ကင်းပြရရောက်စီခဲ့တဲ့ဆန္ဒပြမှုတွေဖြစ်ခဲ့တဲ့2006ခုနှစ်ကစလို့နိုင်ငံရေးမတည်ငြိမ်မှုနဲ့ရင်ဆိုင်ခဲ့ရတာဖြစ်ပါတယ်2008ခုနှစ်မှာတော့ရွေးကောက်ခံလွှတ်တော်အနေနဲ့ရာစုနှစ်ချီရှိခဲ့တဲ့ဘီယင်စနစ်ကိုဖျက်သိမ်းခဲ့ပြီးနိုင်ငံကိုနီပေါ်သမ္မတနိုင်ငံအဖြစ်ထူထောင်ခဲ့တာလည်းဖြစ်ပါတယ်လွှတ်တော်မှာဘေးနိုင်ငံရေးပါတီကမှအမအများစုနေရာမရရှိခဲ့တဲ့အတွက်ကြောင့်လေညွန်ပေါင်းအစိုးရဆက်ဆက်ဟာလက်အနေငယ်တာပဲတည်တန်းခံခဲ့ပါတယ်သမ္မတဟောင်းဂျီမီကာတန်နဲ့ကိုစလေဖွဲ့ဟာနီပေါ်နိုင်ငံအပြီးမြန်မာနိုင်ငံကိုဆက်ရောက်ရမှာဒီကနေ့နေပြည်တော်ကိုရောက်ရှိနေပြီလို့သိရပါတယ်။သမရခေါင်ကာတာနေနဲ့မြန်မာနိုင်ငံမှာရောက်ရှိစဉ်သမရဦးသိန်းစိန်ပါဝင်မြန်မာအစိုးရထိပ်တန်းအရာရှိတွေပြင်ဒေါ်အောင်ဆန်းစုကြည်ပါဝင်နိုင်ငံရေးပါတီခေါင်းဆောင်တွေလွှတ်တော်အမတ်တွေအပြင်တမန်လူအဖွဲ့အစည်းကကိုယ်စားလှယ်တွေနဲ့လည်းတွေ့ဆုံမှုရှိတယ်လို့သိရပါတယ်။သမရဟောင်းကာတာမြန်မာနိုင်ငံကိုရောက်ရှိနေတဲ့အချိန်ဟာမတ်လ20ရက်နေ့ကမိထီလာကနေစတင်ခဲ့တဲ့မွတ်စလင်တွေပေါ်အကြမ်းဖက်မှုဖြစ်ပွားပြီးစကာလနှစ်လေးတိုက်ဆိုင်နေတာဖြစ်ပါတယ်။သမရဟောင်းဟာသူ့ရဲ့မြန်မာနိုင်ငံခီးစဉ်တွင်သတင်းမီဒီယာပွင့်လင်းမှုနှင့်နိုင်ငံရေးအကျဉ်းသားတွေလွှတ်ပေးခဲ့မှုအပါအဝင်စီးပွားရေးနှင့်နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေပေါ်ဆောင်နေတဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီအခုအပြောင်းကာလကိုဘယ်လိုအကူအညီပေးနိုင်မလဲဆိုတဲ့နည်းတွေရှာဖွေဖို့ဖြစ်တယ်လို့လည်းသိရပါတယ်။သမရဟောင်းကာတာနေနဲ့လာမယ့်တောက်ကြိုင်နေ့ဧပြီလ5ရက်နေ့မှာတော့ Park Royal Hotel မှာညနေပိုင်း 9:15 မိနစ်လောက်မှာမိကွန်းပြောကြားမှုအစီအစဉ်ရှိတယ်လို့သိရပါတယ်။ဒီနောက်သမရဟောင်းနဲ့ကိုစလေဖွဲ့ဟာ6ရက်နေ့မှာမြန်မာနိုင်ငံကနေထွက်ခွာမှာဖြစ်ပါတယ်။သမရဟောင်းဂျီမီကာတာထူထောင်ခဲ့တဲ့ Carter Center ဟာနိုင်ငံတကာလူ့ခွင့်အခြေအနေတွေကိုစောင့်ကြည့်ကဲခန့်နေတာဖြစ်ပြီးကမ္ဘာ့တွင်းရွေးကောက်ပွဲတွေကိုစောင့်ကြည့်လေ့လာခြင်းအဖြစ်ဒီမိုကရေစီကိုထောက်ခံအားပေးနေတာလည်းဖြစ်ပါတယ်။အသက်88နှစ်ရှိပြီဖြစ်တဲ့သမရဟောင်းဟာ1981ခုနှစ်မှာအင်ဗီရိုကနေထွက်ခွာပြီးကမ္ဘာတစ်ဝှမ်းငြိမ်းချမ်းရေးနှင့်စီးရင်မွေးတည်မှုပပျောက်ရေးတို့အတွက်အားကျွမ်းတဲ့ဆောင်ရွက်မှုကြောင့်သူဟာ2000ခုမှာနိုဘယ်ငြိမ်းချမ်းရေးဆုချီးမြှင့်ခြင်းခံခဲ့ရတာလည်းဖြစ်ပါတယ်ရှင်။